ဆောတာရှင်များရှင်လန်းချမ်းမြေ့ကြပါလားခင်ဗျာလူလူနဲ့တောင်ဆန်းစုကြည်အစီအစဉ်ကိုအားပေးနားဆင်ကြတဲ့အတွက်ကျွန်တော်တို့ RFA ကကျေးဇူးအထူးတင်ရှိပါတယ်။ကဲကိုညာဝဲအောင်ရေးဒီပတ်မေးခွန်းရှင်တွေကဘယ်သူတွေများလဲခင်ဗျာ
။ဟုတ်ကဲ့ကိုမောင်ဆိုရင်ဒိမတ်ကမတ်ခင်မိုးမိုးလန်ဒန်ကမတ်သူသာခိုင်ဂျပန်နိုင်ငံကကိုဝေဖြိုးအမေရိကန်ပြည်ထောင်စုကကိုကျော်ဝင်းကိုဝင်းတိန်ဦးနဲ့ကိုကံဆန်တို့ဖြစ်ပါတယ်။ကဲပထမဦးဆုံးမေးခွန်းကိုဦးခင်မောင်ဆိုကပဲတင်ဆက်ပေးပါလားဗျာ။
ဟုတ်ကဲ့ဒိမတ်နိုင်ငံကမတ်ခင်မိုးမိုးကတဘာဝဘေးအန္တရာယ်တွေကြရောက်နိုင်တာနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကိုအခုလိုမေးထားပါရခင်ဗျာ
ဟုတ်ကဲ့အန်တီဒေါအောင်ဆန်းစုကြည်ရှင်အန်ဒီကအခုနိုင်ငံရေးစွန့်လွှဲတွေလုပ်တဲ့ဂျာထဲမှာစိတ်ပန်နဲ့နည်းပညာဆိုင်ရာစွန့်လွှဲမျိုးလေးဖြန့်ပြီးတော့လုပ်ဖို့လို့အစီအစဉ်ရှိကြမှာပေါ့နော်ဒါကြောင့်လဲဆိုတော့နာဂီမုန်တိုင်းမှာရောဂီရီမုန်တိုင်းမှာရောပေါ့နော်အစိုးရအနေနဲ့မျက်နှာလှဲပေးတာဒီကိုမှတ်ကြည့်ရနေဆိုရင်းနေပါရဲ့ဟိုကဘာနဲ့ဝမ်းဒီကြောက်တဲ့ဒုက္ခကြီးပေါ်မှာတလဲကနဲ့တလဲကူညီဖို့ဆိုတယ်ခက်ခဲတဲ့အခါကျတော့အဲ့ဒီအချိန်တွေကိုကြိုတင်ပြင်ဆင်တဲ့အနေနဲ့ရောပြည်သူလူထုတွေကို NLD နဲ့တက်တအားတစ်ဆက်တလားငါနေပေါ်မှာအစ်တင်ညာပြေမှုဟောပြောပေးမှုတွေအကြီးအနေနဲ့လုပ်ဖို့လို့အစီအစဉ်ရှိပါသလားပေါ့နော်အဲ့ဒီအချက်ကိုသိချင်ပါရှင
်ဟုတ်ကဲ့မွေပူရကင်းမောက်ဆိုသလိုစီးပွားရေးတက်တဲ့ဒီမှာတဘာဝဘေးအန္တရာယ်ကိုပါထပ်ပြီးခံရတဲ့အခါပူဆိုးသွားတာပေါ့ဗျာ။ဒေါ်ဆန်းစုကြည်ရဲ့အဖြေကိုနားဆင်ကြအောင်လားဗျာ
။ဟုတ်ကဲ
့။ NLD ကပဝင်းရှင်ထိမ့်သိမ်းရေးကိုအလေးထားတာကြောင့်ဒါနဲ့ပတ်သက်လို့ပညာပေးအစီအစဉ်တွေလုပ်ဖို့အကြံဉာဏ်ချက်ရှိပါတယ်။အဲ့ဒီလိုဆွေးနွေးပွဲတွေမှာဆိုရင်သိပ္ပံနဲ့ဤပညာဆိုင်ရာကိစ္စတွေလည်းပါလာမှာပါ။ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်တဲ့ကိစ္စတွေလည်းပါလာမှာဖြစ်ပါတယ်
။ဟုတ်ကဲ့။နောက်တစ်ခုကတော့လန်ဒန်ကမတ်တူစာခိုင်မှာမန္တလေးသားတွေကတရုတ်တွေကိုမြေကွက်တွေရောင်းစားကြတာနဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်ကိုသူကအခုလိုမေးမြန်းထားပါတယ်ဗျာ
။မင်္ဂလာပါအန်တီဒေါ်အောင်ဆန်းစုကြည်ရှင်။ကျမကတော့ဘာမဒီမိုကရက်တစ်ကွန်ဆန် BTC မှတူစားနိုင်ဖြစ်ပါရဲ့ရှင်။ဒီမပြည်သူတွေဟာအခြားအိမ်နီးစင်သားလူမျိုးတွေနဲ့ရှင်စီးပွားရေးအသည့်အမြင်စီးပွားရေးလောက်ကင်တတ်မှုအလွန်အားနည်းသေးတယ်လို့ထင်မြင်မိပါရဲ့ရှင်။ဥပမာဖြင့်မန္တလေးမြို့မှာဆိုရင်ဒေသခံမြန်မာလူမျိုးတွေဟာတရုတ်လူမျိုးတွေကမြေခွက်တွေအိမ်တွေတိုက်တွေကိုဈေးကိုပေးတယ်ဆိုပြီးရောင်းရင်ဖြင့်အခုဆိုရင်မန္တလေးမြို့ပေါ်ဟာတရုတ်မျိုးတစ်မျိုးလို့ဖြစ်လာပြီးမြန်မာတွေဟာကိုရောင်းခဲ့တဲ့မြေနေရာနာကိုပြန်တော့မကနိုင်တော့ပါဘူးရှင်။ဒီအဖြစ်ရက်တွေဟာမြန်မာတွေစီးပွားရေးလက်မမြင်မှုပညာရေးနှိမ့်ချမှုနဲ့ဆက်တင်မှုဖြစ်ပါသလား။ဒီလူတွေစီးပွားရေးပညာရေးတက်လာဖို့ကျမတို့ဘယ်လိုဝိုင်းဝန်းဆောင်ရွက်ပေးလို့ရနိုင်မလဲသိချင်ပါတယ်အန်တီရှင်ကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ရွှေမန္တလေးကိုအင်္ဂလိပ်တွေကတနတ်တစ်ချက်မှမဖောက်ပဲဟိုတုန်းကသိမ်းရတယ်လို့တရုတ်တွေကလည်းဗျောက်အိုးဖောက်တန်တော့မကြလိုက်ရပဲသိမ်းလိုက်ပြီလို့လူတွေကပြောနေကြတယ်ဥက္ကမဆွေရဲ့
ဒါဟုတ်ပါကျွန်တော်လည်းကြားပါဗျာပိုဆိုးတာကကိုညာဝင်းအောင်ကြီးအင်္ဂလိပ်တွေကကျူးကျော်သိမ်းပိုက်ခဲ့တာဖြစ်တော့ပြန်တိုက်ယူလို့ရခဲ့ပြီမဲ့အခုဟာကတရုတ်တွေကိုမြန်မာတွေကတရားဝင်ရောင်းစားခဲ့တာဗျကဲဒေါ်အောင်ဆန်းစုကြည်အဖြေကိုဖွင့်ပါအောင်ဗျာ
ဟုတ်ကဲ့ဒီလိုပါ
သမီးတို့လူစီးပွားရေးလက်မမြင်မှုပညာရေးအားနည်းမှုတွေအပြင်နိုင်ငံသားမဟုတ်သူတွေရွှေ့ပြောင်းလို့မရတဲ့ပစ္စည်းတမျိုးဖြစ်တဲ့ညီတွေအင်တွေဝယ်ရင်းကိုကန့်သတ်ထားတဲ့စီးမင်းဥတွေကိုတိတိကျကျကြက်မှတ်ထိန်းသိမ်းမှုရှိတာတွေလည်းပါပါတယ
်။ဥပဒေကိုလိုက်နာဖို့ဒေါ်အောင်ဆန်းစုကြည်ကပြောတော့ကျွန်တော်ကမန္တလေးမှာဥပဒေကိုတရုတ်ဘာသာနဲ့ထုတ်ရတော့မယ်ဆိုပြီးလူတွေပြောနေကြတာကိုသွားသတိရမိတယ်ဥက္ကမဆိုရင်
အေးကကျွန်တော်လည်းတခုတတိယသေးတယ်ပြကိုညာဝင်းအောင်ရဲ့ရှမ်းပြည်တို့ကချင်ပြည်နယ်တို့ကတစဉ်ဝင်လာတဲ့နိုင်ငံသားတွေကိုမြမအရာရှိတွေလက်စားပြီးမြမနိုင်ငံသားအဖြစ်လုပ်ပေးနေတယ်ဆိုတဲ့သတင်းကို1990ပြည့်လွန်နှစ်တွေလောက်ကစပြီးကျွန်တော်တို့ကြားရရှိတာပဲဗျဒါနောက်မေးခွန်းတစ်ခုဆက်ပါအောင်ဗျာ
ဟုတ်ကဲ့ခင်ဗျာတိုကျိုမြို့ကကိုဝေဖြူကတော့အာနာပိုင်တွင်နဲ့ဒေါ်ဆန်းစုကြည်တို့ညီနိုင်ဆောင်ရွက်နိုင်မယ့်အခြေအနေကိုသိချင်နေသူပါ
ဟုတ်ကဲ့ကျွန်တော်ဂျပန်တိုကျိုမြို့မှာလက်ရှိနေထိုင်နေတဲ့ဝေဖြိုးလို့ခေါ်ပါတယ်အမေစုအဲပကံခီးပင်တော့ကလည်းအချင်းပြပြချောမွမွနဲ့ဘာမှပြဿနာမရှိဘဲနဲ့ပြီးဆုံးသွားတယ်လို့သိရပါတယ်အဲ့ဒီပင်ပေါ့နော်အဲ့ဒီနောက်မှာလည်းပြီးခဲ့တဲ့ခုအာဇာနည်နေ့မှာပေါ့နော်ဒီပြည်သူနဲ့ပြည်သူအာဇာနည်ကောင်မှသွားပြီးတော့ဘာလို့ကပြူတဲ့ချိန်မှာလည်းအာနာဝိုင်းနေဘက်ကနေပြီးတော့ဘာမှအဲ့လိုမျိုးအနောက်ဆက်မရှိဘဲနဲ့ပြီးသွားတယ်လို့ကြားရပါတယ်အဲ့ဒါတွေကပေါ့နော်အစီအမီပြပြီးဆုံးသွားရဆိုတာလေဟိုကျွန်တော်အာနာပိုင်နေနဲ့အမေစုနဲ့ပေါ့နော်ကြားထဲမှာညှိနှိုင်းထားတာလေးတွေရှိတယ်လို့သိရပါတယ်အဲဒါကြောင့်မလို့နောင်လာမဲ့အခုကျွန်တော်တို့အနာဂတ်တွေမှာလည်း
ဟိုအာနာပိုင်းနေနေပေါ့နော်ဘယ်လိုညီနိုင်ဆောင်ရွက်သွားမယ်နီးလန်းလေးတွေရှိလို့ရှင်ပြောပြပေးသေးတယ်မှာလေဟုတ်ကဲ့အာသာနီးနေအခမ်းအနားတွေအေးအေးကြမ်းကြမ်းပြီးဆုံးသွားကြတာကိုလူတွေအားလုံးကဝန်တာခဲ့ကြတာလားဗျကိုညာဝေးအောင်ကဲတောင်ဆန်းစုကြီးဘယ်လိုများဖြေထားပါလဲဗျဒီလိုပါဥက္ကမဆိုရေညီနိုင်ကြီးလို့ဖို့ဆိုတာကနှစ်ဦးနှစ်ဖက်စလုံးအစဉ်ပြေစီခြင်းနဲ့ဆန္ဒကစအားမှာပါ ဒီဘောချေခံပြီးမတိုက်ဆိုင်တဲ့သဘောထားတွေကိုညှိနှိုင်းရမှာဖြစ်ပါတယ်။ဟုတ်ကဲ့ဒီတစ်ပတ်အတွက်ကြံရှိတဲ့မေကွန်းရှင်၃ဦးစလုံးကတော့အမေရိကန်ပြည်ထောင်စုကပါပဲခင်ဗျာ။ကယ်လီဖိုးနီးယားပြည်နယ်ကကိုကျော်ဝင်းကတော့တိုင်းပြည်တွေရဲ့နိုင်ငံသားမူဝါဒနဲ့ပတ်သက်ပြီးခုလိုမေးမြန်းထားပါတယ်။ကျွန်တော်ကယ်လီဖိုးနီးယားကျော်ဝင်းပါ။
ကျွန်တော်ပြမမိကွန်ကသကောင်းလိုရှိတဲ့နိုင်ငံတွေထဲမှာနိုင်ငံမှာကျင့်သုံးနေတဲ့နိုင်ငံကြီးမူဝါဒကိုတော်စုနေနဲ့သဘောကျတယ်လို့မိကွန်ကဒုတိယမိကွန်ကတော့နိုင်ငံအတော်များများကခုနိုင်ငံရဲ့အကျိုးစီးပွားကိုပဲချက်တွေ့ပြီးအခြားသောနိုင်ငံတွေအပေါ်မှာဆက်ဆံတတ်ပါတယ်အဲ့ဒီလိုစဉ်းစားတာပဲတိုင်းတာတိတင့်တော်မှန်ကန်ပါပြီခင်ဗျာတော်စုနေနဲ့ဖြေချပေးစီလိုပါတယ်ဟုတ်ကဲ့တော်အောင်ဆ
Pimava. Democracy Sinisura, Tananga Netananga, Mature Kajaro, Ditanangagado, Gonzo Yelu, Tamapo Kepare, Achegan Api, Machima Pite, Dea Uri Sumoye, Luquinye Liza Yi, Dizu Sanane, Kanye, Soya, Demiana Yi, Sade, Democracy, Lu, Kornang Lao, Machima Pite, Achete Uro, Shigushia Machipare.
အစားအုံတွေရဲ့ပုံစံအတိအကျကတော့ပတ်ဝန်းကျင်အခြေအနေအချင်းခါအရဖြစ်ပေါ်လာတတ်ပါတယ်။ကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုပဲစဉ်းစားတဲ့နိုင်ငံတွေကကိုယ့်ဘက်ကလူအမှုတွေရှိလာတဲ့အခါမှာဖြည့်ဆည်းပေးမဲ့မိတ်ဆွေနိုင်ငံတွေကိမဲ့သွားတတ်ပါတယ်။ဒါကြောင့်ကိုအကျိုးသူ့အကျိုးတကဘာလုံးအကျိုးရဲ့လို့ကြည်ပြီးစဉ်းစားပြီးလုံးဝရည်ရှိအကျိုးရှိနိုင်မှာပါ။ဟုတ်ကဲ့မေရီလ
ကျွန်တော်လည်းတခုတည်းရအဝန်ထင်မှုခေါ်ပါတယ်မိကုန်လေးမိခြင်းလို့ပါငင်းငယ်တောက်စုတဲ့အနေနဲ့မြန်မာနိုင်ငံမှာဘယ်လိုလှုပ်ရှားမှုတွေဆောင်ရွက်တင်တယ်လို့ထင်ပါတယ်ခင်ဗျာဒေါ်အောင်ဆန်းစုကြည်အနေနဲ့ဘာတွေလှုပ်ဆောင်မှုရှိပါတယ်လဲဆိုတာသိရစီခင်ဗျာဟုတ်ကဲ့ခင်ဗျာဒေါ်အောင်ဆန်းစုကြည်ကဒီမိကုန်ကိုဘယ်လိုများဖြစ်ပါလဲဗျာ
ဒီလိုပါခင်ဗျာညီညာရေးရဖို့အတွက်ပြည်သူတွေကဝိုင်းပြီးလက်နက်မြာလိုချင်မယ်ဆိုရင်အကျိုးသက်ရမှုတွေရှိလာနိုင်ပါတယ်ကျမကတော့ကျမတတ်နိုင်တာကိုလုပ်တဲ့အနေနဲ့ပဋိပက္ခဖြစ်နေတဲ့အဖွဲ့တွေကိုညီညာရေးနဲ့ပတ်သက်တဲ့အိတ်ဖွင့်ပေးစာတွေရေးဖို့အစီအစဉ်ရှိပါတယ်အများကတတ်နိုင်သလောက်တူးချင်းကိုနည်းနည်းလေးဖြစ်ဖြစ်စူးစမ်းသွားမယ်ဆိုရင်ညီညာရေးအတွက်တွန်းအားတွေကအရှိန်မြင့် မေးမြန်းခဲ့ပါလေခင်ဗျာ
အာတောင်းဆန်းစုကြည်ခင်ဗျာကျွန်တော်ကချင်းလူမျိုးတွေအခုချင်းပြည်နယ်မှာတိုက်ပွဲမှာဒုက္ခရောက်နေရတလကြော်တော့ပါပြီအခုအချိန်မှာဆိုရင်ဒီစစ်ဆိုးရနေပြီးတော့အချင်းလူကြီးတွေကိုတွေ့ဆုံအာနှခါသုံးခါကိုကျွန်တော်ကြားသိရပါပြီတိုက်ဆိုင်ဆိုင်ဆိုင်တောင်းဆန်းစုကြည်နဲ့တွေ့ဆုံတာကျွန်တော်ကြားသိရပါတယ်အဲ့ဒါနိုင်ငံတကာဖိအားကြောင်လာတော့ဟုတ်တကယ်အကျိုးသဘောဆောင်တဲ့ဆွေးနွေးမှုလားဆိုတော့ကျွန်တော်သိချင်ပါတယ်။နောက်တစ်ခုက UNHCR ကဘာတူလာသမ္မတသူကြီးဆေးဖေးဖော်တာနေပြီးတော့ကျွန်တော်ကချင်းပြည်နယ်ကိုပြည်ုံကမာနယ်စပ်ကိုလာရောက်အခုကြီးပေးဖို့အစီအစဉ်ကိုအူသိမ့်စင်အစိုးရနေပိတ်ပင်တာဒီတင်းစင်းကနေကျွန်တော်ကြားသိရပါတယ်။ဒီပေါ်ကျွန်တော်ဘယ်လိုပါလို့ရမလဲနောက်တစ်ခုအန်တီကနေပြီးတော့ဘယ်လိုကူညီပေးလို့ရမလဲဆိုတော့ကျွန်တော်သိချင်ပါတယ်။ကျေးဇူးအများကြီးတင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကချင်ပြည်နယ်ကပြည်တွင်းစစ်မီးကြောင်ဒုက္ခရောက်သူတွေတနေ့တခြားညလာနေတဲ့သတင်းတွေကျွန်တော်တို့နေ့စဉ်ရရှိနေပါတယ်။ဒေါအောင်ဆန်းစုကြည်ပါကဘယ်လိုများဖြေကြားလိုက်ပါလဲ။ကိုညာဝင်းအောင်ခင်ဗျာ
။ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်ကကချင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအခုတလောမကြာခဏလှူရှားဆောင်ရွက်နေတာတွေမြင်တွေ့ရပါတယ်။ကိုကံဆန်းရဲ့မိကုံးကတော့ခုလိုဖြေကြားခဲ့ပါတယ်ခင်ဗျာ
။ကချင်ပြည်နယ်မှာစစ်ပွဲတွေဖြစ်ပြီးပြည်သူတွေဒုက္ခရောက်နေတဲ့အတွက်ပြည်ထောင်စုစိတ်ဓာတ်ခံမှသူအားလုံးကြီးသူအန်ဒီလက်စိတ်မကောင်းဖြစ်ရပါလေ
ဒါကြောင့်လည်းပြဿနာတွေကိုငြိမ်းငြိမ်းချမ်းချမ်းနဲ့ဖြေရှင်းဖို့အိတ်ခွင့်ပေးစာကိုတက်ဆိုင်ရာပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေထံပို့ဖို့ကြတာဖြစ်ပါတယ်။ဒီအဖြေစကားနဲ့ပဲဒီပတ်အတွက်လူထုနဲ့တောင်ဆန်းစုကြည်စီစဉ်ဖို့ဒီမရင်ရနာဝင်ပြပါခင်ဗျာ။မိကုန်းတွေကိုအချင်းယူဖြေချပေးခဲ့တဲ့မြန်မာဒီမိုကရေစီခေါင်းဆောင်တောင်ဆန်းစုကြည်မိကုန်းမိခဲ့ကြတဲ့ပိတ္တန
မေးခွန်းတွေပေးဖို့ကြဖို့ကိုလည်းဖိတ်ခေါ်အပ်ပါတယ်ခင်ဗျာပေးဖို့ရမယ့် email လိပ်စာကတော့ dassk@rfa.org ဖြစ်ပါတယ်ခင်ဗျာ
ဆက်ဆင်ပြောပါရစေ dassk@rfa.org ဖြစ်ပါတယ်အဲဒီလိုမေးခွန်းတွေကိုပေးဖို့ကြတဲ့အခါမှာမိတ်ဆွေတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုလည်းတစ်ပါးတည်းဖော်ပြကြဖို့မမေ့ကြပါနဲ့ခင်ဗျာ
အဲ့ဒီတယ်လီဖုန်းနံပါတ်တွေကိုကျွန်တော်တို့ RFA ကခေါ်ယူပြီးကာယကံရှင်တွေရဲ့မိကွန်းတွေကိုအတန်သွင်းယူကာဒေါ်အောင်ဆန်းစုကြည်ရဲ့အဖြေစကားတွေနဲ့အတူထုတ်လွှင့်သွားမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့မိကွန်းတွေကိုတူတူနဲ့လူရင်းမဲ့ရေးသားပေးဖို့ကြဖို့လဲထပ်ဆင့်တောင်းပန်ပါရစေခင်ဗျာအားလုံးပဲဘေးရန်ခတ်သိမ်းကင်းကျင်းကြပါစေ
နောက်မယ့်အပတ်မှာကျွန်တော်တို့ပြန်ဆုံကြသေးတာပေါ့ခင်ဗျာ
မိုးပြီးစီးရ